မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်မရှိသမျှသတင်းတုသတင်းမှားတွေရဲ့ NDA ပိုးပြီးရင်ဆိုင်ရဖို့ရှိမယ်လို့မြန်မာသတင်းလောကမှာအတွေ့အကြုံရင့်ကျက်သူတွေကတနင်္ဂနွေနေ့ကတတိပေးပြောကြားခဲ့ပါတယ်။မေလ31ရက်တနင်္ဂနွေနေ့ည9နာရီကပြည်ထောင်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဥရွှေမန်းရဲ့ကိုပိုင် Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တဲ့သတင်းတုသတင်းမှားကောလာဟာလာတို့ရဲ့ NDA ဆိုတဲ့ခေါင်းစဉ်နဲ့စကားဝိုင်းမှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်း BBC မြန်မာဌာနမှအငိမ့်စားဒေါ်တင်ထားဆွေမြန်မာနိုင်ငံသတင်းမီဒီယာကောင်စီဥက္ကဋ္ဌဟန်တာဝတီဦးအောင်ကျိုင်တို့၃ဦးပါဝင်ဆွေးနွေးခဲ့ပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ဒီဆွေးနွေးပွဲမှာပါဝင်တာဟာ VOA နဲ့ပတ်သက်ခြင်းမရှိဘဲသူ့ရဲ့အမြင်သာဖြစ်တယ်ဆိုပြီးစတင်ဆွေးနွေးရမှာမြန်မာနိုင်ငံမှာသတင်းမှားတွေပြန့်နှံ့တက်ရောက်မှု NDA ကြီးမားရတဲ့အဓိကအကြောင်းရင်းကိုအခုလိုသုံးသပ်တင်ပြခဲ့ပါတယ
်။အဓိကအားဖြင့်တော့ဒါတွေရောက်ခင်မှာဖြစ်တယ်လဲဆိုတော့သတင်းလွတ်လပ်ခွင့်မရှိတဲ့နေရာတွေဒါမှမဟုတ်လို့ရှင်လဲပွင့်လင်းမြင်သာမှုမရှိတဲ့ဟိုပွင့်လင်းမြင်သာမှုတွေအားနေတဲ့အစိုးရတရားဖြစ်ရှိနေတဲ့နေရာမျိုးတွေမှာဆိုလို့ရှင်သတင်းမှားတွေကဒီလူလူကြားမှာအတော်လေးပြန့်နှံ့တာများပါတယ်။ဆိုတော့အမှန်အတိုင်းဟိုတဲ့တဲ့ဟိုသတင်းစာရှင်းလင်းမှုတွေလဲပြီးလှုပ်ပြောဖြည့်ရှင်းပြောကြတာတွေမလှုပ်တာတွေနောက်ပြီးတော့ဟိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုတွေမရှိတာတွေဆိုတာတွေဒါလူလူကြားထဲမှာပြောရမယ်ဆိုရင်သတင်းမှားတွေပြန့်နှံ့မှုရဲ့အခြေခံပါ
ဒီမိုကရေစီအသွင်ကူးပြောင်းရေးစတင်စမြန်မာနိုင်ငံမှာသတင်းတုသတင်းမှားတွေကြောင့်ကြီးမားတဲ့ထိခိုက်ညစ်နာမှုတွေကိုရင်ဆိုင်ခဲ့ရတဲ့အခြေအနေကိုလည်းဟန်တာဝရီဦးအောင်ကျိုင်ကဆွေးနွေးတင်ပြခဲ့ပါတယ်။ဇကဝိုင်းကိုဦးဆောင်ခဲ့တဲ့သူရဦးရွှေမန်းကတော့သတင်းတုသတင်းမှားတွေကြောင့်လူ့ဖွဲ့စည်းအတိုင်းဝိုင်းအနေနဲ့တောကပွားဒုက္ခများခဲ့ကြပြီးအမုန်းတရားတွေပွားများခဲ့တဲ့ဖြစ်ရပ်တွေကိုကာကွယ်တားဆီးနိုင်ရည်ရည်ရွယ်ချက်နဲ့အခုလိုမျိုးသတင်းမီဒီယာအတွေ့အကြုံရှိသူတွေကိုဖိတ်ခေါ်ဆွေးနွေးတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်။